မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ကိုပြန်လာပြီးဖြစ်တဲ့သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချမှုမရှိတော့ဘူးလို့ဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ခီးရှေကြီးအနေပြန်လဲရောက်ရှိကြောင်းသူတာဝန်ယူခဲ့တဲ့နေထက်ကိုအခုချိန်မှာအားလုံးအနေနဲ့ပိုပြီးဘေးကင်းလုံခြုံမှုကိုခံစားနိုင်ပြီဖြစ်ကြောင်းသမ္မတကတွစ်တာမှာရေးသားခဲ့တာပါ။ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုကဆဲဝင်စားပွဲကောင်းပြီးအပြူသဘောဆောင်တဲ့တွေ့ကြုံဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံဟာအနာဂတ်မှာလာလာကောင်းတယ်လို့လည်းသမ္မတကရှင်းသားခဲ့ပါတယ်။စင်ကာပူမှာမနေ့အင်္ဂါနေ့ကကျင်းပတဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကကိုရီးယားကျွန်းဆွယ်မှာလုံးဝနျူကလ িয়ার ကင်းစင်ရေးအတွက်သဘောတူခဲ့တယ်လို့အမေရိကန်သမ္မတထရန့်ဘက်ကတော့တောင်ကိုရီးယားနဲ့ပူးရဲစီရေးလေ့ကျင့်မှုတွေကိုဆိုင်းငံ့မယ်လို့မမျှော်လင့်ပဲပြောဆိုလိုက်တာပါ။မနေ့အင်္ဂါနေ့ကခေါင်းဆောင်တို့တို့လက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီချက်မှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖြတ်သိမ်းရေးကိုလုပ်မဲ့အချိန်နဲ့ဘလို့ပုံစံလုပ်မလဲဆိုတဲ့အသေးစိတ်အချက်လက်တွေမပါသလိုအမေရိကန်ဘက်ကမြောက်ကိုရီးယားကိုပေးမယ်ဆိုတဲ့လုံခြုံရေးအာမခံချက်ကဘာလဲဆိုတာလည်းတိတိကျကျမပါရှိပါဘူး။သဘောတူညီချက်မှာအသေးစိတ်အချက်လက်တွေမပါတာကိုဝေဖန်သူတွေကထောက်ပြပြီးအမေရိကန်သမ္မတအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နိုင်ရတော်ကြာဆွေးနွေးမှုတွေအတွင်းဘာမှမေမေရရမရခဲ့ပဲပေးခဲ့ရတာကပိုများနေသလားဆိုတဲ့အပေါ်မှာမေးခွန်းထုတ်ကြပါတယ်။သမ္မတထရန့်ကတော့ဒီသဘောတူညီချက်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိုကင်တွယ်တာမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးမြောက်ကိုရီးယားအစိုးရအနေနဲ့လည်းဒီသဘောတူညီချက်တွေအတိုင်းမကြခင်မှာစတင်ဆောင်ရွက်မယ်လို့မျှော်လင့်တဲ့အကြောင်းလေးပြောဆိုထားပါတယ်ရှင်။